ရခိုင်လက်နက်ကင်တပ် AA နဲ့ပတ်သက်တဲ့ဆိုပြီးစင်ကာပူကနေပြည်နယ်နံပေးခံထားရသူတွေကိုမြန်မာအစိုးရကဖမ်းဆီးထိန်းသိမ်းစစ်ဆေးနေတာမှာငွေကြေးလွှဲပြောင်းမှုတွေစစ်ဆေးတွေ့ရှိရကြောင်းအစိုးရအဖွဲ့ပြောခွင့်ရဦးစောထေကတောက်ကြာနေ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်စင်ကာပူကရခိုင်အသင်းခေါင်းဆောင်တွေအပါအဝင်9ဦးကိုဖမ်းဆီးစစ်ဆေးနေတာပါဩဂုတ်လ9ရက်နေ့မှာ6ရက်ရမန်သတင်းနှစ်ပတ်ပြည့်တော်မှာဖြစ်ပြီးရဲတပ်ဖွဲ့ကိုအစိုးရဘက်ကအခြေအနေမေးမြန်းနေတဲ့အကြောင်းလဲပြောခွင့်ရဦးစောထေကပြောပါတယ်ငွေကြေးလွှဲပြောင်းမှုတွေတွေ့တယ်ဆိုပေမဲ့ဘယ်လိုငွေကြေးလွှဲပြောင်းမှုဆိုတာကိုတော့အသေးစိတ်မပြောပါဘူးဖန်စီထားသူတွေကိုတော့အကြမ်းဖက်တိုက်ဖြတ်ရေးဥပဒေနဲ့ဆွဲထားပြီးတရားရုံးမတင်သေးပဲရဲတပ်ဖွဲ့ကစစ်ချက်ရယူနေစေဖြစ်ပါတယ်စင်ကာပူပြည်ထရေးဌာနကစင်ကာပူရခိုင်အသင်းခေါင်းဆောင်တွေကိုပြည်နှံထံပေးပြီးတဲ့နောက်မြန်မာနိုင်ငံဆက်ရောက်လာချိန်မှာအစိုးရကဖမ်းဆီးခဲ့တာဖြစ်ပါတယ်။အခုချိန်ထိမိသားစုနဲ့တွေ့ခွင့်မရသေးသလိုဘယ်မှာထိမ့်သိမ်းထားတယ်လဲဆိုတာကိုလည်းမသိရသေးပါဘူး။ထိမ့်သိမ်းခံထားရသူတွေရဲ့ကျန်းမာရေးအခြေအနေကိုလည်းမသိရပါဘူး။ရဲတပ်ဖွဲ့ကသူတို့ကိုတရားစွဲဖို့ဆောင်ရွက်နေတယ်လို့ပြောခွင့်ရဦးစောထေးကပြောပါတယ်။ဖန်စီခံထားရသူတွေကတော့ကိုအောင်မြတ်ကျော်ကိုထွန်းအေးကိုဟင်းစော်ကိုရဲကျော်ထက်ကိုတင်လှိုင်ဦးကိုအောင်မျိုးဝင်းကိုရွှေတန်းလှိုင်မအေးမြတ်မွန်နဲ့ကိုမြတ်လင်းဦးတို့ဖြစ်ပါတယ်ရှင်